ပန်းသန်းမြို့မှာကျင်းပတဲ့ UWS ရေဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့ငင်းငင်းရရှိခြင်းနှစ်30ပြည့်အခမ်းအနားဟာကြီးကျယ်ခမ်းနားလာပါတယ်။ထောင်ထဲချီတဲ့လာရောက်သူဧည့်သည်တွေအတွက်လူလီသေးမရှိအောင်ကျူးမွေးတာရောနေထိုင်ရေးအတွက်ပါ UWS ကစီစဉ်ထားပါတယ်။ပန်းသန်းကိုရောက်ရှိလာသူတွေတန်တော်ပြောနေကြတာကလွန်ခဲ့တဲ့နှစ်ပေါင်း30က6တီး6ချက်ရွာလေးဟာအခုချိန်မှာအမကန်းတိုးတက်လာတာကိုမျက်ဝါးထင်ထင်တွေ့မြင်ကြရတာပါ။ဒါကိုပြသခြင်းလို့မြမအစိုးရအဖွဲ့ဝင်တွေတမတော်ခေါင်းဆောင်တွေကိုအခမ်းအနားကိုဖိတ်ကြားခဲ့တာဖြစ်တယ်လို့အခမ်းအနားတက်ရောက်လာသူတူကပြောပါတယ်။ဒါပေမဲ့ဖိတ်ကြားထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်ရောတက်ရောက်လာခြင်းမရှိပါဘူး။အထူးသဖြင့်ဝါခေါင်းဆောင်တွေအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုတက်ရောက်လာစေခြင်းတည်းဆိုတဲ့စကားတွေလည်းဝါခေါင်းဆောင်တွေနဲ့နှိစက်သူတွေကတဆင့်ကြရပါတယ်။ခက်တာကဖိတ်ကြားခဲ့တဲ့စာမှာဝပီနယ်ပြည်သူအစိုးရကဖိတ်ကြားတယ်ဆိုပြီးပါရှိတာကြောင့်ဖိတ်ကြားချက်ကိုလက်ခံလိုက်ရင်အတိမတ်ပြူရာရောက်လိမ့်မလားဆိုတဲ့သုံးသပ်ချက်တွေထွက်ပေါ်နေပါတယ်။ဒါပေမဲ့အစိုးရအဖွဲ့ကပြည်ထောင်စုဝန်ကြီးဦးသိန်းစွေငင်းညာရင်ဘူဒုတိယဥက္ကဋ္ဌဦးသိန်းစောအပြင်နိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထေတို့အပါအဝင်အဖွဲ့ဝင်၈ဦးတက်ရောက်လာပါတယ်။အခမ်းအနားကိုတက်ရောက်လာသူတွေနဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က UWS ဥက္ကဋ္ဌပောက်ဝကျန်းစီကိုပြီးတဲ့တုံဝန်လာပါရှိသလိုလက်နက်ကင်တိုင်းရင်းသားအဖွဲ့တွေပြီးပို့တဲ့တုံဝန်လာစုစုပေါင်း73ဆောင်ရှိပါတယ်။အဲ့ဒီအထက်ကတုံဝန်လာ2ဆောင်ကိုပဲအခမ်းအနားမှာဖတ်ကြားသွားတာထူးခြားနေပါတယ်။ဒီတုံဝန်လာတွေထဲမှာနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ပြီးပို့တဲ့တုံဝန်လာကိုပြည်ထောင်စုဝန်ကြီးဦးသိန်းစွေကဖတ်ကြားသွားပြီးဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ရဲ့တုံဝန်လာကိုတော့ဘုံမူကြီးအောင်စမ်းပွင့်ကဖတ်ကြားသွားပါတယ်။ဒီထက်ပိုပြီးထူးခြားတာကတော့ UWS ဥက္ကဋ္ဌပောက်ယူချမ်းရဲ့မိန့်ခွန်းနဲ့စည်ရေးပြအခမ်းအနားပဲဖြစ်ပါတယ်။စစ်သည်အင်အား2000ကျော်လောက်ရှိတယ်ဆိုတော့ UWS တပ်ကစစ်သည်အင်အား8000လောက်စည်ရေးပြအခမ်းအနားမှာပါဝင်ခဲ့ကြပါတယ်။ထူးခြားတာကလေရင်ပစ်ဒုံးကြီးတွေဒုံးကြီးတပ်မောင်းသူမဲ့လေရင်ဒရုန်းတွေကိုထုတ်ပြခဲ့တာပါ။အခမ်းအနားကိုတက်ရောက်လာတဲ့UWS နဲ့နှိစက်သူတူပြောတာကဒါသူတို့မှရှိတာအကုန်ထုတ်ပြတာမဟုတ်သေးဘူးလို့ပြောပါတယ်။အခမ်းအနားကိုတက်ရောက်လာသူတွေကမင်းမြန်းငွေရခဲ့တဲ့သုံးသက်သူတွေအမြင်ကတော့ UWS အနေနဲ့မိမိအင်အားကိုထုတ်ပြဖို့အချိန်တန်ပြီမှုဖြစ်တယ်လို့ပြောကြပါတယ်။ဒီအချက်ကိုထောက်ခံနေတာကတော့ UWS ဥက္ကဋ္ဌပောက်ယူချမ်းရဲ့ပြောစကားပါ။ဝါပြည်နယ်တမိုင်းတစ်လျှောက်အစိုးရမဲ့ဒေသတစ်ခုဖြစ်ခဲ့ပြီးမြမရာဇဝင်မှာမြစ်သည့်အေဂရစ်မှာဝါပြည်နယ်ကိုမဆိုးမိုးခဲ့ဘူးလို့ဆိုပါတယ်။1960ခုနှစ်နောက်ပိုင်းမှာတရုတ်မြန်မာနယ်စပ်ရေးဆွဲရာမှာမြန်မာဘက်မှပါဝင်လာတာကိုသူတို့အနေနဲ့လက်ခံပါတယ်လို့ပြောပါတယ်။ဝါပြည်နယ်ဟာပြည်တော်စုမြန်မာနိုင်ငံကခွဲထုတ်လို့မရတဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးမခွဲထွက်ရေးလွတ်လပ်ရေးမတောင်းဆိုရေးတို့ကိုလေးလေးနက်နက်ဂရုသစ္စာပြုခဲ့တယ်လို့ပြောသွားပါတယ်။တကယ်ကဝါဒေသဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရကိုပိုင်အုပ်ချုပ်ခွင့်ရဖြစ်ပေမဲ့ UWS ကကိုပိုင်အုပ်ချုပ်ခွင့်ရပြည်내အဆင့်တောင်းဆိုနေတာပါဒီကိစ္စနဲ့ပတ်သက်ပြီးအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကိုမင်းမြန်ရမှာတော့မှတ်ချက်မပေးနိုင်သေးဘူးလို့ပြောပါတယ်ပေါ့ကြီးချမ်းပြောသွားတဲ့မိန်ကွန်းမှာနေကုန်းချုပ်ထားတာကတော့တောင်းဆိုထားတာများအကောင့်ထဲမပေါ်ခင်သူတို့ဟာလက်တစ်ဖက်ကငင်းငံရေးအလံကိုလွှင့်ထူပြီးအခြားလက်တစ်ဖက်မှာလက်နှစ်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကလက်ရှိအနေအထားအခြေအနေကိုဆက်လက်ထိန်းသိမ်းသွားကြမှာဖြစ်တယ်လို့ပြောသွားပါတယ်ခင်ဗျာ